အခုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီတက်ပေါ်ဆရာရဲ့32ဦးပါကော်မတီတက်ဖွဲ့ပြီးတော့လုပ်ငန်းတွေဆောင်ရွက်သွားဖို့ဒါလွှတ်တော်မှာပြင်ဆင်နေရတဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ဘယ်လိုသဘောထားအမြင်ရှိပါလဲခင်ဗျာ NLD ပါတီရဲ့သဘောထားရည်တည်ချက်ပေါ့လေ
အဲကျွန်တော်တို့အခုဒီဒီလွှတ်တော်ပြင်ဆင်ရေးကော်မတီပထမတစ်ခုပေါ့109က report တင်သွား report မှာ opinion မပါဘူးအခုတခါ32ကတော့ report ပါမယ်လို့မျှော်လင့်နေကျွန်တော်တို့စောင့်ကြည့်ရအောင်မယ်နော်ကနန်းဖေဂါရီပြပြီးတော့ opinion မပါတော့ဝေဖန်စရာမရှိဘူးပေါ့ဗျာအဲ့လိုဖြစ်နေ
အခုဒီ32ဦးမှဆိုရင်ဒါထုံးစံတိုင်းကြက်ခိုင်ဖွံ့ဖြိုးပါတီကတော့လူပြားတယ်ပေါ့လေတချို့ပါတီတွေက
ဟုတ်ပါတယ
်သူတို့ကိုစားပြုတဲ့ပါတီဝင်နဲတယ်ဒါမှမဟုတ်မပါကြဘူးပါတီတူဦးချင်းစီရဲ့ကိုယ်စားလှယ်အရေးအတွက်တွေကိုမျှမျှတက်တက်ထက်တဲ့နဲ့စသဖြင့်အမြင်တွေအမျိုးမျိုးရှိကြပါတယ်ဒီပေါ်မှာဆရာတို့ဘာတွေထောက်ပြစရာရှိပါလဲခင်ဗျာ
ကျွန်တော်အမြင်ပြောရင်တော့ဒီဖွဲ့စည်းရေးကိစ္စကတော့ဥက္ကဋ္ဌလို့ညှတ်တယ်ဆိုတော့သကလုံး300တော့ခက်မယ်ကြာနော်ဘာပြောလို့လဲဆိုတော့အင်အားကြီးတဲ့လူနဲ့အင်အားနဲ့ညားတာနဲ့နဲတာနဲ့တော့ရှိနေမှာပဲဘယ်ပုံစံလုံးလုံးမကျင်တတ်တာလည်းရှိမှာပဲအရေးကြီးတာကဒီမှာပါဝင်တဲ့ပုဂ္ဂိုလ်တွေကနိုင်ငံအတွက်နော်လူမျိုးအတွက်နိုင်ငံသားတွေအတွက်အကျိုးရှိအောင်တကယ်ကိုစဉ်းစားစားလုပ်ကြဖို့လိုတယ်ဆိုကျွန်တော်တော့အဲ့လိုပဲပြောချင်တယ်
ဒီမတိုင်ခင်တုန်းကဖွဲ့စည်းပုံအခြေခံဥပဒေလေးလတ်30ရေးပူပေါင်းကော်မတီရဲ့အကြံပြုချက်အစီရင်ခံစာပေါ့လေဒီအစီရင်ခံစာထဲမှာဆိုရင်ဒီပုံမှန်59စာလုံးနဲ့ပတ်သက်ပြီးတော့မပြင်ဖို့ဆိုပြီးတော့လူပေါင်း3000ကျော်လောက်ကအကြံပြုတယ်ဆက်သဖြင့်ဖော်ပြထားရည်လည်းရှိပါတယ်ဒီအတိုင်းဆိုရင်ပေါ့လေဆရာတို့ NLD ဘက်ကတင်ပြထားတဲ့အကြံပြုချက်တွေကိုဘယ်လောက်ထိများဘယ်နေရာကနှုံးလောက်အထိများဒီအခြေခံဥပဒေပြင်ဖို့ကိစ္စဖြစ်လာတာတော့
ကျွန်တော်ဒီလိုပြောချင်တယ်ဗျာတီတောင်စုကော်မတီကဖွဲ့စည်းပေးတဲ့เนาะဒီကော်မတီကသူတို့ရဲ့သဘောထားဘယ်လိုရှိသလဲဆိုတာအခုထိကိုဘယ်သူမှမသိဘူးเนาะသူတို့လည်းမပြောအဲ့ဆိုဒီအခြေအနေမှာကျွန်တော်တို့ကတော့အကောင်းပဲဖြစ်ဖြစ်အဆိုးပဲဖြစ်ဖြစ်ဝေဖန်တို့လည်းမသိဘူးသူတို့ဘာလုပ်တယ်လဲဘယ်လောက်ထိတိုင်းပြည်အတွက်အကျိုးရှိအောင်စဉ်းစားကြရလဲဆိုတာသူတို့လုပ်ငန်းပေါ်မှာကျွန်တော်တို့ဆုံးဖြတ်လို့ရ
ဆရာဆိုလိုတာကဒီကော်မတီရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုအားနည်းတယ်ဆိုတဲ့သဘောလားခင်ဗျာ
မဟုတ်ဘူးဗျ opinion မပေးတာကိုကျွန်တော်ပြောချင်တာ opinion ပါမှမပါပဲ
အခု committee တက်လည်းဖွက်လိုက်ပြီးလောလောဆယ်အထိမြင်ရတဲ့လောက်ပေါ့ဆရာရယ်ဖွဲ့စည်းပုံအခြေခံဥပဒေပြည်ပြည်နဲ့ပတ်သက်ပြီးတော့ပုံမှန်59စာလုံးအပါဝင် NLD ဘက်ကတင်ပြထားတဲ့အကြံပြုချက်တွေကိုဘယ်လောက်ထိများအပြည့်အစုံမှာအကောင့်ထဲဖော်နိုင်လိမ့်မယ်လို့ဆရာတို့မျှော်လင့်ချက်ရှိပါလဲခင်ဗျာ
ကျွန်တော်တို့ကမျှော်လင့်ထားပါတယ်ကျွန်တော်တို့အရေးကြီးတယ်အရေးကြီးတယ်လို့ပြောနေကြတဲ့ပုံမှန်တွေရောဒါတွေကတော့ပြင်ဖို့လိုတယ်လို့ကျွန်တော်တို့ယုံကြည်လို့တင်တာ NLD မို့လို့တင်တာမဟုတ်ပါဘူးနော်ပြင်ဖို့လိုတာကိုကျွန်တော်တင်တာဒါကြောင့်ကျွန်တော်ညွှန်လေးချက်ထားပါတယ်
ဟုတ်ကဲ့အခုတစ်ဖက်မှာလည်းဟိုပုံမှန်59စာလုံးကိုမပြင်ဖို့ဆိုတဲ့ဟောပြောပွဲတွေရန်ကုန်မြို့မှာပေါ်လာတာတွေ့ရပါတယ်ဆိုတော့ဒီပေါ်မှာရောဆရာတို့ဘယ်လိုများမြင်ပါလဲ
လုံးဝကျွန်တော်တို့ဒီအားနဲ့ပတ်သက်ပြီးတော့သိပြောစရာမရှိဘူးပေါ့ဗျာလူတိုင်းကလုံးလုံးလာဆန္ဒသဘောထားထုတ်ပေါ်ခွင့်ရှိတာပဲဒါမလို့ထုတ်ပေါ်တဲ့ဆန္ဒကိုလူကြည့်သူလူတို့အများလက်ခံနိုင်မခံနိုင်တဲ့ဆန္ဒဖြစ်ပါလိမ့်မယ်
ဆရာဦးညွန်ဝင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ပါပါကြီးအားကောင်းပါ